ထိုင်းဝန်ကြီးချုပ်အနေနဲ့လွတ်တော်မှမဲခွဲဆုံးဖြတ်ခဲ့တဲ့သူ့အပေါ်ယုံကြည်မရှိဆိုကိုနိုင်ရခဲ့ပေမဲ့လည်းသူနှုတ်ထွက်ရေးတောင်းဆိုဆန္ဒပြပွဲတွေကတော့ဆက်ဖြစ်နေပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးအောင်ပရယုချန်တို့ချောက်ကိုဖြုတ်ချမဲ့အဆိုကိုထောက်ခံမဲ208မဲပဲရခဲ့ပြီးကန့်ကွက်မဲက264မဲရခဲ့တာကြောင့်ဝန်ကြီးချုပ်အနေနဲ့ယာရုလက်လွတ်မဲ့အရေးတတိယအကြိမ်ကြော်နိုင်ခဲ့တာပါ။ဒါပေမဲ့လည်းလွတ်တော်ပြင်ပမှာတော့မနစ်သေးကစခဲ့တဲ့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြသူတွေအနေနဲ့ဒီကနေ့နောက်ပိုင်းမှာလည်းနောက်ထပ်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။2024ခုနှစ်မှာဥဆောင်အနာသိငယ်ပြီးစိတ်ကြိုက်ဖွဲ့စည်းပုံတင်တဲ့2029ရွေးကောက်ပွဲကနေတစဉ်တက်လာတဲ့ဝန်ကြီးချုပ်ပရယုတ်အနေနဲ့ကိုဗစ်ကာကွယ်ဆေးလုံလုံလောက်လောက်အခြေအနေမပြေဆန်နိုင်ခဲ့တဲ့အပေါ်ဝေဖန်မှုတွေမြင့်တက်လာချိန်မှာဒီဆန္ဒပြပွဲတွေလည်းမကြာခင်သတင်းပတ်တွေအတွင်းအရှိန်မြင့်လာနေပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့ကိုဗစ်ကာရောဂါအရေးပြင်းစီးပွားရေးကင်တွယ်မှုညံ့ဖျင်းတဲ့အပေါ်လွှတ်တော်အမတ်တွေကအယုံကြည်မရှိအဆိုတင်သွင်းခဲ့ချိန်မှာလည်းစစ်တပ်ကျွရောနောက်ခံပေးထားတဲ့ပါတီအနေနဲ့သူ့ကိုဖြုတ်ချဖို့ပြင်နေတယ်ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေထွက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအာနာသိန်းကောင်းဆောင်ဟောင်းပရယုတ်ကတော့အာနာကိုကောင်းကောင်းဆက်ထိန်းထားဖို့ယုံကြည်မှုတွေနေ့စဉ်တိုးလာနေတယ်လို့လွှတ်တော်ရင်းတိုက်ပွဲအဆုံးဖြတ်မတိုင်ခင်လွှတ်တော်အရောက်မှာပဲပြောခဲ့ပါသေးတယ်ခင်ဗျာ။